This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့မိဘပြည်သူများနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီဖွဲ့သားများမှဆုတောင်းမေတ္တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာဗီဒီယိုအန်ယူဂျီစီရေးသတင်းကောက်နှုတ်ချက်ကိုမင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာရေဒီယို NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီလ14ရက်နေ့ညပိုင်းမှာတင်ပြပေးမယ့်ရေဒီယို NUG စီရေးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးစီရေးသတင်းအနေဖြင့်စစ်ကောင်စီဘက်ကချတဲ့ drone ပုံသီးထိမှန်ပြီး PDF ရဲဘော်တဦးကြာဆုံးတဲ့သတင်းကိုတင်ပြပေးပါမယ်ပဲခူးတိုင်းကြောက်တကားမြို့နယ်မှာစစ်ကောင်စီတပ်ဘက်ကကျဲချတဲ့ drone ပုံသီးထိမှန်ပြီးရဲဘော်တအုပ်ကြဆုံးခဲ့ရတယ်လို့မြို့သားညီညွတ်ရေးအစိုးရကာကွယ်ရေးဝန်ကြီးဌာနဖားပုံခရိုင်တပ်ရင်း1တပ်ရင်း9001 Spring Warriors Column ကဖေဖော်ဝါရီလ13ရက်နေ့မှာထုတ်ပြန်ခဲ့ပါတယ်။ Spring Warriors Column ကအသက်24နှစ်အရွယ်ရဲဘော်ကတုံးဟာဖေဖော်ဝါရီလ17ရက်ကကြောက်တကားမြို့နယ်အတွင်းစစ်မြေပြင်မှာတာဝန်ထမ်းဆောင်နေစဉ်ရန်သူစစ်ကောင်စီတပ်ကိုခုခံတော်လှန်ရင်းသူ၏အသက်ကိုတိုင်းပြည်နှင့်ပြည်သူလူထုအတွက်မြင့်မြတ်စွာပေးလူသွားခဲ့သည်ဟုဖော်ပြထားပါသည်။ရဲဘော်ကတုံးဟာတော်လှန်ရေးတပ်သားအဖြစ်စတင်တာဝန်ထမ်းဆောင်ချိန်ကတည်းကစီကံလိုက်နာမှုတာဝန်သိရမှုအနစ်နာခံပေးဆက်မှုများနဲ့တာဝန်ကျေပွန်တဲ့စစ်သည်တော်တဦးဖြစ်တာကြောင့်မော်ကွန်းဝင်အာဇာနည်သူရဲကောင်းတဦးအဖြစ်သတ်မှတ်ထားတယ်လို့ Spring Warriors Column ထုတ်ပြန်ချက်မှာဖော်ပြထားပါသည်။ကြဆုံးသွားတဲ့ Spring Warriors Column ကအသက်24နှစ်အရွယ်ရဲဘော်ကတုံးရဲ့ဇာပနအခမ်းအနားကိုဒီကနေ့ဖေဖော်ဝါရီ14ရက်နေ့မှာပြုလုပ်ပေးခဲ့တယ်လို့သိရပါဗျ။ကြဆုံးသွားတဲ့ရဲဘော်ကတုံးရဲ့ဇာပနအခမ်းအနားအတွက်ကူညီဆောင်ရွက်ပေးခဲ့တဲ့စစ်ဒေသခွဲမှုအမှတ်1စစ်ဒေသခွဲတရင်ကိုတရင်မှုနဲ့တကွတာဝန်ရှိသူများရဲဘော်ရဲဘက်များနဲ့မိဘပြည်သူများအားအထူးကျေးဇူးတင်ကြောင်း Spring Warriors Column ကအသိပေးထားပါဗျ။ကျောက်တကားမြို့နယ်အတွင်းမှာစစ်ကောင်စီတပ်ဟာမြေပြင်စစ်ကြောင်းထိုးတာကျဲသွားပြီးတိုက်ခိုက်ရေး drone တွေအသုံးပြုကတံပြန်တိုက်ခိုက်တာတွေမကြာခဏပြုလုပ်လာတယ်လို့မြေပြင်အခြေစိုက်တော်လှန်ရေးတပ်ဖွဲ့တွေစီကသိရပါပါတယ်ခင်ဗျာဒုတိယစစ်ရေးသတင်းအနေဖြင့်ကလေးမြို့တောင်ပိုင်းကမ်းပါနီစစ်စခန်းအနီးကရွာတွေကိုစစ်တပ်ကလေရင်နဲ့ဘုံသီးအလုံး40ကျော်ကျဲချတိုက်ခိုက်တဲ့သတင်းကိုတင်ပြပေးပါမယ်စကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းမှာရှိတဲ့ကမ်းပါနီအကျန်းဖက်စစ်တပ်စခန်းအနီးကရွာတွေကိုအကျန်းဖက်စစ်တပ်ကလေရင်နဲ့ဘုံသီးအလုံး40ကျော်ကျဲချတိုက်ခိုက်ခဲ့တယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ကလေးလေစိတ်ကတက်လာတဲ့ဝိုင်တွဲလေရင်ကမနေ့ဖေဖော်ဝါရီ13ရက်နေ့ည9:05မိနစ်ကနေ9:44မိနစ်အတွင်းဘုံသီးအလုံး40ကျော်ကျဲချတိုက်ခိုက်ခဲ့တာလို့သိရပါတယ်ကလေးမြို့နယ်တောင်ပိုင်းကလေးကံကောလမ်းပိုင်းမှာရှိတဲ့ကမ်းပါနီစစ်ကောင်စီတပ်စခန်းကိုတော်လိုင်းအဖွဲ့တွေဖေဖော်ဝါရီ13ရက်နေ့ကပဲသိမ်းပိုက်လိုက်နိုင်ပြီဆိုတဲ့သတင်းတွေထွက်ပေါ်လာပြီးနောက်ပိုင်းစစ်တပ်ကအခုလိုလေကြောင်းကနေတိုက်ခိုက်လာတာပဲဖြစ်ပါတယ်။ကမ်းပါနီအကျန်းဖက်စစ်တပ်စခန်းကိုတော်လိုင်းတပ်ဖွဲ့တွေကဖေဖော်ဝါရီလ17ရက်နေ့ညပိုင်းကစပြီးတိုက်ခိုက်ခဲ့ရာအကျန်းဖက်စစ်တပ်ကတိုက်ပွဲဖြစ်နေရာတွေအပါအဝင်တိုက်ပွဲဖြစ်တာမရှိတဲ့နေရာတွေကိုပါလေကြောင်းကနေဇက်တိုက်ဘုံကျဲတိုက်ခိုက်နေတာလို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ဒေသသတင်းရင်းမြစ်တွေအဆိုအရအဲ့ဒီစခန်းသိမ်းတိုက်ပွဲမှာလက်နက်မျိုးစုံ40ကျော်50နီးပါးသိမ်းပိုက်ရရှိခဲ့တယ်လို့သိရပါဗျ။ကမ်းမနီစခန်းဟာကလေးကံကောချင်းပြည်နယ်တို့နဲ့ချိတ်ထားတဲ့လမ်းမိုက်မှာရှိပြီးကလေးကံကောမြို့ကြားအဓိကကျတဲ့စစ်ကောင်စီစခန်းနှစ်ခုအနက်တစ်ခုဖြစ်တယ်လို့သိရပါဗျ။ကမ်းမနီစခန်းကျသွားပြီးတဲ့နောက်အဲ့ဒီစခန်းအနီးဝန်းကျင်မှာရှိတဲ့စစ်စခန်းတွေကိုစစ်တပ်ကအင်အားဖြည့်တင်းနေတဲ့အတွက် ဒေသတွင်းမှာတိုက်ပွဲတွေဆက်ဖြစ်နေစေလို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်တောင်းနဲ့ချီတဲ့ဒေသနေပြည်သူတွေဘေးလွတ်ရာထွက်ပြေးတိမ်းရှောင်နေကြရပါတယ်ခင်ဗျာ။ဆက်လက်ပြီးကျိုက်ထူကကျေးရွာနှစ်ရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တဲ့အတွက်အရသာ3ဦးသေဆုံးပြီးများစွာဒဏ်ရာရတဲ့သတင်းကိုတင်ပြပေးပါမယ်။မွန်ပြည်နယ်ကျိုက်ထူမြို့နယ်အတွင်းမှာရှိတဲ့ကျေးရွာနှစ်ရွာကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်တာကြောင့်အရသာပြည်သူ3ဦးသေဆုံးပြီးအများအပြားဒဏ်ရာရကဖုန်ကြီးကျောင်းနဲ့ဇေဒီပထိုးတွေပျက်စီးခဲ့ရတယ်လို့ KNU ဗဟိုကထုတ်ပြန်ပါတယ်။ကျိုက်ထူမြို့နယ်ပိန်းနေကုန်းကျေးရွာကဖုန်ကြီးကျောင်းနဲ့ကျေးရွာအတွင်းကိုအကြမ်းဖက်စစ်တပ်ကဖေဖော်ဝါရီ23ရက်မနက်10နာရီ20မိနစ်ခန့်မှာ Jet Fighter နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ဒေသနေပြည်သူ10ဦးကျော်ဘုံစားထိမှန်က3ဦးသေဆုံးခဲ့ပြီးဖုန်ကြီးကျောင်းနဲ့ဇေဒီတွေပျက်စီးခဲ့ရတယ်လို့ဖော်ပြထားပါတယ်။အဲဒီနေ့နေ့လယ်12နာရီနဲ့ညနေ4နာရီကျော်မှာလဲကျိုက်ထူမြို့နယ်ကော်ကက်ရွာကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကော်ကက်ရွာစာတင်ကျောင်းအဆောက်အုံတွေထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။ထို့အတူဖေဖော်ဝါရီ23ရက်နေ့မှာပဲဘီလင်းမြို့နယ်တကေးလောင်ချောင်းဖျားကျေးရွာခရစ်ယာန်ဘုရားကျောင်းဝင်းနဲ့ရွာတဲကိုအကြမ်းဖက်စစ်တပ်ကလေရင်နဲ့ပေါင်900ဘုံသီးနှလုံးကျဲချတိုက်ခိုက်ခဲ့တဲ့အတွက်ခရစ်ယာန်ဘုရားကျောင်းတစ်ခုနဲ့ပြည်သူပိုင်အိမ်18လုံးပျက်စီးခဲ့တယ်လို့အသိပေးထားပါဗျ။အကြမ်းဖက်စစ်တပ်ဟာကျေးရွာစာတင်ကျောင်းတွေခရစ်ယာန်ဘုရားကျောင်းဘုံကြီးကျောင်းနဲ့ဇေဒီပထိုးများအပါအဝင်ပြည်သူပိုင်အိမ်တွေကိုပိတ်မထားတိုက်ခိုက်တာလို့ KNU ဗဟိုကထုတ်ပြန်ပြောဆိုထားပါဗျခင်ဗျာ။ဆက်လက်ပြီးကယင်းဤထိုင်းနယ်စပ်မှာရှိတဲ့စစ်တပ်နောက်ဆုံးစခန်းကို KA သိမ်းပိုက်တဲ့သတင်းကိုတင်ပြပေးပါမယ်။ကယင်းဤပြည်ထဲကမြန်မာထိုင်းနယ်စပ်မှာရှိတဲ့စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းကုန်း .5416 ကိုကယင်းဤပြည်တပ်မတော် KA ကသိမ်းပိုက်နိုင်ခဲ့ပြီးလက်နက်ခဲယက်အများအပြားသိမ်းဆဲရရှိခဲ့တယ်လို့ KA တရင်ကားကအသိပေးပါတယ်။စစ်ကောင်စီဘက်ကနှစ်ပေါင်း30ကြာတက်ဆွဲထားတဲ့ .5416 စစ်စင်ရေးခြေကုပ်စခန်းလို့ခေါ်တဲ့တောင်ကရုံစခန်းကိုမနေ့ဖေဖော်ဝါရီ23ရက်နေ့မှာအလုံးစုံသိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်။စစ်ကောင်စီရဲ့နောက်ဆုံးလက်ကျန်စခန်းတစ်ခုဖြစ်တဲ့တောင်ကရုံစခန်းကိုသိမ်းပိုက်နိုင်ခဲ့ပြီးဆိုတဲ့အကြောင်းကိုကယင်းပြည်တပ်မတော် KAC ဦးစီးချုပ်ဗိုလ်မှူးကြီးပုံနိုင်ကဒေတာတွင်သတင်းဌာနအချို့ကိုအတည်ပြုထားပါတယ်။တောင်ကရုံစခန်းမှာစစ်ကောင်စီတပ်ဖွဲ့အင်အား40ခန့်ရှိပြီးဖေဖော်ဝါရီလ12ရက်နေ့မှာ KA ဘက်ကလက်နက်ကြီးတွေ drone တွေနဲ့တိုက်ခိုက်ခဲ့သလိုစစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူပြီးခုခံတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။အဲ့ဒီစခန်းကနေထွက်ပြေးသွားတဲ့စစ်သားတွေဟာရှမ်းပြည်နယ်အတွင်းကလွိုင်းဆန်မုံတက်စခန်းဘက်ကိုစုပ်ခွာသွားတယ်လို့လည်းသိရပါဗျ။ပြီးခဲ့တဲ့ဒီဇင်ဘာ28ရက်ကလည်းကယင်းနီပြည်နယ်ထိုင်းနယ်အဆက်မှာရှိတဲ့စစ်ကောင်စီရဲ့မဲလယူမစုပ်တန်းခံစစ်စခန်းကိုကယင်းနီတပ်မတော် KA ကသိမ်းပိုက်နိုင်ခဲ့ရမှာ RPG ဘုံးသီးအလုံး60 81မမအလုံး30 60မမအလုံး200ကျော်ကြီး1000ကျွဲကျော်အပါအဝင်လက်ပစ်ဘုံးတွေနင်းမိုင်းတွေနဲ့ကားတွေပါသိမ်းဆဲရရှိခဲ့တယ်လို့စစ်ရေးမှတ်တမ်းတွေအရသိရပါတယ်ခင်ဗျာ။ဆက်လက်ပြီးချောင်းမြုံနယ်မှာစစ်တပ်ရင်နန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား4ဦးသေဆုံးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးတိုင်းချောင်းမြို့နယ်မကြီးကုန်းရွာအနီးမှာစစ်တပ်ရင်နန်းကိုမိုင်းဆွဲတိုက်ခိုက်ခဲ့ရာစစ်သား4ဦးသေဆုံးသွားတယ်လို့6 Revolution Army ကပြောပါတယ်။ဆလီမြို့နယ်တောင်သာလမ်းခွဲကနေဖောကားတစီနဲ့ကားလေးတစီအပါအဝင်ဆိုင်ကယ်လေးစီးနဲ့ထွက်လာတဲ့အင်အား40ခန့်ပါအကြမ်းဖက်စစ်ရင်နန်းကိုမနေ့ဖေဖော်ဝါရီ23ရက်နေ့လယ်2နာရီခန့်မှာမိုင်းဆွဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။မိုင်းဆွဲတဲ့နေရာအနီးပတ်ဝန်းကျင်မှာတိုက်မိုင်းတွေအသင့်ထောင်ထားတာရှိပြီးစစ်ရင်နန်းလာချိန်မှာမိုင်းဆွဲတိုက်ခိုက်နိုင်ခဲ့တာကြောင့်စစ်သား4ဦးသေဆုံးပြီး9ဦးဒဏ်ရာရသွားတယ်လို့သတင်းရထားကြောင်း6 Revolution Army ကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုကို6 Revolution Army CRA KDF ဒေါင်းစစ်သည်ပျောက်ကြားတပ်ဖွဲ့နဲ့မဟာမိတ်တပ်တွေပူးပေါင်းလုပ်ဆောင်ခဲ့တာဖြစ်ပြီးစစ်ကောင်စီတပ်ဖွဲ့ရှေ့မတိုးရတော့ပဲပြန်လည်ဆုတ်ခွာသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။ယခုနောက်ဆုံးစီရေးသတင်းအနေဖြင့် PDF သတင်းတွေစုံစမ်းပြီးစစ်တပ်ကိုသတင်းပေးနေတဲ့တဲကုန်းနယ်ကဓာငပြုံးကိုပစ်ခတ်ရှင်းလင်းတဲ့သတင်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတဲကုန်းမြို့နယ်အတွင်းပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေရဲ့သတင်းကိုလိုက်လံစုံစမ်းပြီးစစ်တပ်ကိုသတင်းပေးနေတဲ့မောင်ပြုံးခဓာငပြုံးကိုပစ်ခတ်ရှင်းလင်းခဲ့တယ်လို့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PPDF 3601တပ်ရင်းကထုတ်ပြန်ပါတယ်။တဲကုန်းမြို့နယ်ရက်ကွက်နှင့်အာကစားကွက်သစ်ဆူလာမူလီလမ်းမှာနေတဲ့မောင်ပြုံးခဓာငပြုံးဓာသွေးကြောက်ရွာကသူ့ရောက်ကမှအိမ်ကိုရောက်ရှိလာချိန်ဖေဖော်ဝါရီလ5ရက်နေ့ညနေ6နာရီခွဲခန့်မှာတော်လရင်ရဲဘော်တွေကပိတ်ဆို့ဖမ်းဆီးတာမှာခုခံထွက်ပြေးတာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရတယ်လို့ဆိုပါတယ်။တေဆုံးသွားတဲ့ဓာငပြုံးဟာတဲကုန်းမြို့နယ်ရက်ကွက်1 2 3 4တို့ကအင်အား50ခန်းနဲ့အတူပြူစောတိအပတ်စဉ်တစ်တင်နှန်းကိုအင်းမခမရ5တက်ရင်မှာ14ရက်ကြာတက်ရောက်ခဲ့သူလို့သိရပါဗါးဒါငပြုံးဟာမြို့ပေါ်နဲ့တောထဲပါမကြမ်းတော်လိုင်းတက်ဖွဲ့တွေရဲ့လှုပ်ရှားမှုသတင်းတွေထောက်လန်းပြီးတမ66လက်အောက်ခံအင်းမခမရ5တက်ရင်ကိုသတင်းပေးပို့နေပြီးပြည်သူလူထုကိုဖမ်းဆီးတာတွေပြုလုပ်နေတဲ့အတွက်ပြည်ခရိုင်ပြည်သူ့ကာကွယ်ရေးတပ်မတော် 3601 PPDF တပ်ရင်းတပ်ခွဲတစ်ကပြစ်ခတ်ရှင်းလင်းခဲ့တာလို့အသိပေးထားပါဗျ။သေဆုံးသွားတဲ့ဒါငပြုံးထံကနေပြူစောတိဝစ်စုံတစုံပြူစောတိအုတ်ထုတ်တစ်လုံးနဲ့ကြီးကွန်တွေတင်ဆက်ရရှိခဲ့တယ်လို့သိရပါဗျခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။Radio NUG မှဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီးသတင်းကောက်နှုတ်ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဖေဖော်ဝါရီ14ရက်နေ့ Radio NUG ညပိုင်းပြည်တွင်းသတင်းများကိုစတင်တင်ဆက်ပေးပါမယ်ရှင်။ကျွန်မကတော့ပို့ပို့ပါ။ပထမဦးစွာပြည်သူ့ကာကွယ်ရေးအဖွဲ့များနဲ့ပတ်သက်တဲ့တိုင်ကြားစာရေးပေါ်အရေးယူမှုဖြစ်စဉ်တွေနဲ့ပတ်သက်လို့အမြန်ဆုံးပြန်လည်တင်ပြပေးဖို့ပြည်ထောင်စုဝန်ကြီးချုပ်ပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဖီဖိုင်လာ73ရက်နေ့အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေတန်တရာပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီအစည်းအဝေးမှာပြည်သူ့ကာကွယ်ရေးအဖွဲ့များနဲ့ပတ်သက်တဲ့တိုင်ကြားစာရေးပေါ်အရေးယူမှုဖြစ်စဉ်တွေနဲ့ပတ်သက်လို့အမြန်ဆုံးပြန်လည်တင်ပြပေးဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကပြောကြားလိုက်ပါတယ်။ပြည်သူ့အုပ်ချုပ်ရေးအဖွဲ့ပြည်သူ့ကာကွယ်ရေးအဖွဲ့နဲ့ပြည်သူ့လုံခြုံရေးအဖွဲ့များပြုပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်ပြီးဒီတစ်နှစ်အတွင်းဘယ်ကဏ္ဍတွေမှာထိရောက်တဲ့ပြုပြင်ပြောင်းလဲရေးတွေလုပ်နိုင်ခဲ့တယ်လဲဆိုတာကိုပြန်လည်လေ့လာဆန်းစစ်သုံးသပ်ဖို့လိုအပ်မှာဖြစ်ပါကြောင်းပြည်သူ့ကာကွယ်ရေးအဖွဲ့များနဲ့ပတ်သက်တဲ့တိုင်ကြားစာရေးပေါ်အရေးယူမှုဖြစ်စဉ်တွေနဲ့ပြည်သူ့လုံခြုံရေးအဖွဲ့များနဲ့ပတ်သက်တဲ့အရေးယူမှုဖြစ်စဉ်တွေကိုသက်ဆိုင်ရာတာဝန်ရှိဝန်ကြီးဌာနများမှကော်မတီကိုအမြန်ဆုံးပြန်လည်တင်ပြပေးဖို့တိုက်တွန်းပြောကြားလိုပါကြောင်းစစ်တနာတွေကင်တွေဖြည့်ရှင်းဖို့ကိုအချိန်မဆွဲပဲလှိလှိမြန်မြန်ဆောင်ရွက်ကြဖို့လဲမှာကြားလိုပါကြောင်းဝန်ကြီးချုပ်ကပြောပါရယ်အစည်းအဝေးသို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းဦးဆောင်ကပြည်ထောင်စုဝန်ကြီးများဒုတိယဝန်ကြီးများအမြဲတမ်းအတွင်းဝင်များတွဲဖက်အတွင်းဝင်များနဲ့ဌာနဆိုင်ရာများမှတာဝန်ရှိသူများတက်ရောက်ခဲ့ကြပါရယ်ရှင်ဆက်လက်ပြီးတော့တူရကီနိုင်ငံဖိလစ်ပိုင်နိုင်ငံတီမောနိုင်ငံတရားရုံးတွေမှာလဲအာဂျင်တီးနားတရားရုံးကဲ့သို့အောင်မြင်တဲ့ရလဒ်များမျှော်လင့်တယ်လို့NUG လူခွင့်ရေးဆိုင်ရာဝန်ကြီးပြောကြားတဲ့သတင်းကိုတင်ဆက်ပေးပါမယ်။တူရကီနိုင်ငံ၊ဖိလစ်ပိုင်နိုင်ငံ၊တီမောနိုင်ငံတရားရုံးတွေမှာလည်းအာဂျင်တီးနားတရားရုံးကဲ့သို့အောင်မြင်တဲ့ရလဒ်များမျှော်လင့်တယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဦးအောင်မျိုးမင်းကဖေဖော်ဝါရီလ14ရက်မှာဆိုရှယ်မီဒီယာမှာပြောကြားထားပါတယ်။ Universal Jurisdiction တရားစီရင်မှုစနစ်နဲ့ပတ်သက်ပြီးသတင်းကောင်းတစ်ခုထွက်ပေါ်လာပါပြီ။အဲဒါကတော့အကြံဖတ်စိုးစုခေါင်းဆောင်မင်းအောင်လှိုင်စိုးဝင်းနဲ့အပေါင်းပါတွေကိုအာဂျင်တီးနားနိုင်ငံတရားရုံးကရိုဟင်ဂျာတွေအပေါ်မှာလူမျိုးတုံးတက်ပြတ်မှုနဲ့ပတ်သက်ပြီးဖမ်းမှုအတွက်ဖမ်းဝရထုတ်ပြန်လိုက်တဲ့သတင်းဖြစ်ပါတယ်။နိုင်ငံတနိုင်ငံရဲ့တရားရုံးမှာအပြည့်ပြည့်ဆိုင်ရာရာဇဝတ်ကျူးလွန်တဲ့သူတွေကိုအရေးယူနိုင်တဲ့လှုပ်ထုံးလုံးနည်း Universal Jurisdiction အရမြန်မာနိုင်ငံကဆေးရာဇဝတ်ကောင်တွေကိုပထမဦးဆုံးဖမ်းဝရထုတ်ပြီးအရေးယူဖို့အတွက်ဆုံးဖြတ်တဲ့အဆင့်ပထမဦးဆုံးရောက်ရှိတာဖြစ်ပါတယ်။နောက်ပိုင်းမှာဆက်ပြီးတော့ကြိုးပမ်းဆောင်ရွက်နေတဲ့တူရကီနိုင်ငံ၊ဖိလစ်ပိုင်နိုင်ငံ၊တီမောနိုင်ငံတရားရုံးတွေမှာလည်းအခုလိုမျိုးအောင်မြင်တဲ့လုပ်ငန်းစဉ်အစစ်အစဆက်လက်ပေါ်ထွက်လာမယ်လို့မျှော်လင့်ပါတယ်လို့ပြောပါတယ်။မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တိုမတ်အိုဂျီယာကွက်ဒါနာရဲ့တရားဝင်ကိုယ်စားလှယ်ဦးထွန်းခင်နဲ့မြန်မာရိုဟင်ဂျာအဖွဲ့ UK Brook တို့က2019ခုနှစ်မှာအမှုဖွင့်ခဲ့တာဖြစ်ပြီးတရားရုံးဘက်ကစုံစမ်းစစ်ဆေးမှုတွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလွတ်လပ်သောစုံစမ်းစစ်ဆေးရေးရန်နေရာWIWM ကပံ့ပိုးကူညီခဲ့တယ်လို့သိရပါဗျ။လက်ရှိအချိန်မှာ ICC တရားရုံးကမင်းအောင်လှိုင်ကိုဖမ်းဝရထုတ်ဖို့စီရင်ချက်မချရသေးပေမယ့်အာဂျင်တီးနားတရားရုံးရဲ့ဆုံးဖြတ်ချက်ဟာ ICC တရားရုံးကတရားလိုရဲ့ဖမ်းဝရထုတ်ရန်တောင်းဆိုမှုကိုအားဖြစ်ပေးရာရောက်တယ်လို့လည်းသိရပါဗျ။ဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်ယုံတာဝန်ရှိသူများပဲခူးတိုင်းတွင်ရှိစည်းရုံပြန်လည်ထူထောင်ရေးစခန်းများသို့တွားရောက်လေ့လာကလိုအပ်သောထောက်ပံ့ကူညီမှုများပြုလုပ်ခဲ့တဲ့တဲ့တွင်ကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရပြည်ထောင်စုဝန်ကြီးချုပ်ယုံတာဝန်ရှိသူများသည့်ပဲခူးတိုင်းအတွင်ပြည်သူလူထုအားကျန်းမာရေးစောင့်ရှောက်မှုပေးနေသည့်စေယုံပြန်လည်ထူထောင်ရေးစခန်းများသို့တွားရောက်ပြီးစေကူတာမှုခံယူနေကြသူများပြန်လည်ထူထောင်ရေးစခန်းတွင်တက်ရောက်နေကြသူများနှင့်တွေ့ဆုံခဲ့ကြတယ်လို့သိရပါဗျ။ခရီးစဉ်မှာအမျိုးသားညီညွတ်ရေးအစိုးရအလုံသမိုင်းရဝန်ကြီးဌာနဒုဝန်ကြီးဦးကျော်နီဝန်ကြီးချုပ်ယုံအတွင်းဝင်ဒေါ်ကြည်ပြဝန်ကြီးချုပ်ယုံပြောရေးဆိုခွင့်ရှိသူဦးနေဖုံးလည်းပြည်ထရေးနှင့်လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနတွဲဖက်အတွင်းဝင်ဦးအားကာမျိုးထက်အမှတ်1စစ်ဒေတာ စစ်ဒေတာခွဲနှင့်စစ်ဒေတာမှုဦးတင်ဦးအမန်နှင့်စစ်ဒေတာစေတက်တာဝန်ခံဒေါက်တာဝိုင်းခေဇက်ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးအဖွဲ့တာဝန်ခံဦးနောင်ရိုးတို့ပါဝင်ခဲ့ပြီးပြည်သူလူထုအားတမ်းမာရေးဝန်ဆောင်မှုပေးအပ်နိုင်မှုအခြေအနေများကိုလိုက်လံလေ့လာကာလိုအပ်သောထောက်ပံ့ကူညီမှုများပြုလုပ်ခဲ့ကြပါသည်။လူနာများတည်ယူပို့ဆောင်ရေးအတွက်အရေးတကြီးလိုအပ်လျက်ရှိသောလူနာတင်ရင်များဖြစ်စီပေးနိုင်ရေးလိုအပ်လျက်ရှိသောကျန်းမာရေးဝန်ထမ်းများခန့်အပ်ထားနိုင်ရည်တို့ကိုလည်းဆွေးနွေးညှိနှိုင်းခဲ့ကြပါရရှင်။ထောက်ပို့ဒီကိုပြည်သူများဝိုင်းဝန်းကန့်ဆန့်ဖို့ KNDF 26ဦးစီးချုပ်တိုက်တွန်းတဲ့တရင်ကိုတင်ဆက်ပေးပါဦးမယ်။ထောက်ပို့ဒီကိုပြည်သူများဝိုင်းဝန်းကန့်ဆန့်ဖို့ KNDF 26ဦးစီးချုပ်မာဝီကဖေဖော်ဝါရီလ14ရက်မှာဆိုရှယ်မီဒီယာမှာတိုက်တွန်းဆိုထားပါရ။ထောက်ပို့ဒီရဲ့ပထမဆုကတိန်းတထောင်ကျန်နေစုမဲပေါင်း3000ကျော်ဖြစ်ပြီးစုချင်းငွေပေါင်း73000ကျော်ဖြစ်လို့ထောက်ပို့ရင်ကန်ဆန်ကန်ဆန်ရင်ထောက်ပို့ပေးလို့ရပါတယ်။တကယ်တော့မှတကယ်ပေါင်ပါပါတကယ်ပေါက်တော့ပို့ပြီးထောက်လို့ရတာပေါ့ပို့ထောက်တော့လူထုဒုက္ခအမြန်ပျောက်တော့ပေါ့ဗျာလို့ဆိုထားပါတယ်ရှင်။အခုတခါဆက်လက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနဤတရားစွဲနှင့်အမှုလိုက်ဦးစီးဌာနနှင့်မြို့နယ်ဥပဒေတာဝန်ခံများတွေ့ဆုံဆွေးနွေးတဲ့တဲ့င်းကိုတင်ဆက်ပေးပါဦးမယ်။အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာန၏တရားစွဲနှင့်အမှုလိုက်ဦးစီးဌာနနှင့်မြို့နယ်ဥပဒေတာဝန်ခံများတွေ့ဆုံဆွေးနွေးခြင်းအမှတ်စဉ်တင်မြင့်ဆောင်2025အခမ်းအနားကိုကျင်းပခဲ့တယ်လို့သိရပါဗျ။အခမ်းအနားသို့တရားစွဲနှင့်အမှုလိုက်ဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဒေါ်မင်းနီဒုညွှန်ကြားရေးမှူးချုပ်ဦးကိုမင်းညွှန်ကြားရေးမှူးဒေါ် Yellow Rose တာဝန်ရှိဝန်ထမ်းများပြည်ပြင်ဆက်သွယ်ရေးတာဝန်ခံများနဲ့မြို့နယ်31မြို့နယ်မှာဥပဒေတာဝန်ခံများနဲ့စည်ရေးဝန်ထမ်းများလည်းတက်ရောက်ခဲ့ကြပါတယ်။ရှေးဥစွာတရားစွဲနှင့်အမှုလိုက်ဦးစီးဌာနမှဒုညွန်ကြားရေးမှူးချုပ်ဦးကိုမင်းမှအဖွဲ့မှစကားပြောကြားပြီးတက်ရောက်လာသောမြို့နယ်ဥပဒေတာဝန်ခံများမှတင်နန်းရေးရာကိစ္စ၊ချုပ်မိတ်ရီမန်ကိစ္စ၊ဥပဒေအကြံပေးခြင်းဆိုင်ရာကိစ္စ၊ဘတ်ဂျက်ကိစ္စများနဲ့လစဉ်အစီရင်ခံစာပေးဖို့ခြင်းကိစ္စရများနဲ့ပတ်သက်၍သိရှိလိုသည့်များ၊ဆောင်ရွက်လိုသည့်များကိုအသီးသီးဆွေးနွေးမေးမြန်းကညွှန်ကြုံနှင့်တာဝန်ရှိဆရာဆရာမများမှပြန်လည်ဖြေကြားပြီးအစည်းအဝေးမှထွက်ပေါ်လာသောဆုံးဖြတ်ချက်နှင့်ရှေ့လုပ်ငန်းစဉ်များချမှတ်ဆောင်ရွက်ခဲ့ကြပါသည်။ထို့နောက်တရားစွဲနှင့်အမှုလိုက်ဦးစီးဌာနမှကြီးမှုကျင်းပဆောင်ရွက်မည်တင်နန်းရေးရာကိစ္စနှင့်ပတ်သက်၍ညွှန်ကြုံဒုညွန်ကြုံနှင့်ညွှန်မှုတို့မှရှင်းလင်းဆွေးနွေးခဲ့ကြပါသည်ရှင်။ခုနောက်ဆုံးအနေနဲ့လေကြောင်းတိုက်ခိုက်ခံရပါကထိခိုက်မှုအနေဆုံးဖြစ်စေရေးကာကွယ်နေထိုင်ရမယ့်အချက်တွေ NUG ကာကွယ်ရေးဝန်ကြီးဌာနမှထပ်ပံထုတ်ပြန်တဲ့သတင်းကိုတင်ဆက်ပေးပါမယ်။လေကြောင်းတိုက်ခိုက်မှုဘေးအန္တရာယ်ကြုံတွေ့နေရချိန်မှာထိခိုက်မှုအနေဆုံးဖြစ်စေဖို့ကာကွယ်နေထိုင်ရခြင်းဆိုင်ရာအချက်တွေကိုအမျိုးသားညညရေးအစိုးရ NUG ကာကွယ်ရေးဝန်ကြီးဌာနကဖေဖော်ဝါရီလ14ရက်မှာထပ်ပံထုတ်ပြန်ပါတယ်။စစ်ကောင်စီကအရက်သားပြည်သူတွေအပေါ်လေကြောင်းအသုံးပြုတိုက်ခိုက်တာတွေဇတိုက်ပြုလုပ်နေတာကြောင့်အရက်သားပြည်သူတွေလေကြောင်းတိုက်ခိုက်မှုဘေးအန္တရာယ်ကြုံတွေ့နေရချိန်မှာထိခိုက်မှုအနေဆုံးဖြစ်အောင်ဘယ်လိုပြုမှုနေထိုင်ကြမယ်ဆိုတာသိရှိစေဖို့ရည်ရွယ်ထုတ်ပြန်လာလို့အသိပေးထားပါတယ်။လေကြောင်းတိုက်ခိုက်မှုခံရချိန်မှာစိတ်ငြိမ်ငြိမ်ထားဖို့အနည်းဆုံးအကာအကွယ်ကိုရှာဖို့အချိန်ရမယ်ဆိုရင်ဘုံခိုခြင်းကိုရောက်အောင်သွားဖို့နေအိမ်တွင်းမှာရှိနေမယ်ဆိုရင်ကြိုတင်ပြင်ဆင်ထားတဲ့အခန်းထဲဝင်နေကြဖို့နဲ့ကြိုတင်ပြင်ဆင်ထားတဲ့အခန်းမရှိရင်ခိုင်ခန့်တဲ့စပွဲပေါ်မှာစောင်းတွေ၊ဝှေ့ရတွေ၊စာအုပ်တွေတင်ထားပြီးကုံအောက်ဝင်နေဖို့အသိပေးထားပါရယ်။အကာအကွယ်မရှိတဲ့နေရာကွင်းပြင်မှာရှိနေမယ်ဆိုရင်ညင်းနေရနေရာရှာပြီးဝင့်နေဖို့ခေါင်းကိုမထိခိုက်စေဖို့လက်ပွားဒါမှမဟုတ်အင်ဂျင်နဲ့အုပ်ဖို့ပောက်ကွဲတန်တဲ့တုံခါမှုတွေဟာနှက်စီထိခိုက်နိုင်တာကြောင့်နားကိုလုံးအောင်ပိတ်ထားဖို့လွင့်စင်လာတဲ့အစာတွေမျက်လုံးထဲမဝင်အောင်မျက်စိမိတ်ထားဖို့ပောက်ကွဲမှုပြင်းအားနဲ့လေပြင်းအားကြောင့်အဆုတ်ကိုထိခိုက်မှုနဲ့အောင်ဗစက်ကိုအနှင်းငယ်ဟထားဖို့လည်းဖော်ပြထားပါရယ်။စစ်ကောင်စီဟာကချင်ရခိုင်ရှမ်းမြောက်ကရင်ချင်းအပါဝင်နိုင်ငံတော်ဝင်ဖြစ်နေတဲ့တိုက်ပွဲတွေမှာအထိနာနေပြီးသူတို့ဘက်ကဆုံးရှုံးထားတဲ့နေမျိုးတွေကိုလေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေဇက်တိုက်ပြုလုပ်နေချိန်မှာအမျိုးသားညီညွတ်ရေးအစိုးရကပြည်သူလူထုထိခိုက်မှုနဲ့အောင်ဇက်တိုက်အသိပေးထုတ်ပြန်နေတာပဲဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေမှာဆိုရင်စစ်ရေးပြစ်မှတ်တွေထက်အများပြည်သူပိုင်အဆောက်အအုံတွေဖြစ်တဲ့စေယုံ၊စာတင်ကြောင်းဘာသာရေးဆိုင်ရာအဆောက်အအုံတွေနဲ့ပြည်သူလူထုနေအိမ်စတဲ့အရက်သားတွေရှိရာနေရာတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာကြောင့်အရက်သားပြည်သူတွေထိခိုက်ဒေဆုံးမှုတွေရှိနေတယ်လို့သိရပါတယ်။တော်လှန်ရေးအင်အားစုတွေကလည်းအကြမ်းဖက်စစ်အာဏာရှင်ပြုတ်ကျရေးစစ်ကောင်စီတပ်တွေကိုအရှိန်မြှင့်တိုက်ခိုက်မယ်လို့အသိပေးထားပြီးဖြစ်တဲ့အတွက်ပြည်သူလူထုအနေနဲ့စစ်ကောင်စီရဲ့လေကြောင်းနဲ့လက်နက်ကြီးတိုက်ခိုက်မှုအနေကိုကာကွယ်နိုင်ရေးကြိုတင်ပြင်ဆင်ထားကြဖို့တော်လှန်ရေးတပ်ဖွဲ့တွေကတတိပေးထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်မင်းတီဟန်နဲ့ကုခန်းတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။ဖေဖော်ဝါရီလ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့မြန်မာနိုင်ငံတော်ဝန်လုံးမှအများအပြားတာယာနေပါမယ်။မနက်ခင်းအပူချိန်တွေညှော်နေလျက်ရှိပြီးတော့နေ့လည်ခင်းအပူချိန်တွေလည်းတိုးလာလျက်ရှိနေပါသေးတယ်။ ပင်လယ်ပင်လယ်အခြေအနေကတော့ပင်လယ်ပင်လယ်မှာတိမ်အထင်အထင်ဖြစ်ထွားနိုင်ပါတယ်။မိုးအခြေအနေကတော့တပြည်လုံးမှာအများအပြားသာယာနေပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ရွက်မှာလေဟာအရှိတောင်ဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါတယ်။အရာရီတိုင်းရငုံတိုင်းမုဒ္ဓမာကွေနဲ့တနင်္သာရီကံရံဘက်မှာလေဟာအရှိဘက်ကနေတနအီကို9မိုင်ကနေ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအနည်းငယ်ရှိနိုင်ပါတယ်ရှင
်ခုတစ်ခါတင်ဆက်ပေးမယ့်တော်လိုင်းကဗျာအစီအစဉ်မှာနေသူရင် SGN ရေးသားပြီးကိုယ့်ရဲ့ကောက်တေးရွတ်ဖတ်ထားတဲ့အလွမ်းတန်တရားလို့အမည်ရတဲ့တော်လိုင်းကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
အလွဲတန်တရာသာသနာထွင်းရာစကြင်ရွာကိုမလိုမုံတီအညူကြည်ပြီးဖြက်စည်းရန်လိုဒေါသပူ၍ဖြက်စွမ်းအားဖြင့်လက်နက်ကြီးဖြင့်ပြစ်ခတ်ပြိုခွန်းမန်နတ်မင်းနှင့်နောက်လိုက်မိုက်ပါစစ်မိတ်စာတို့ပြက်ရာပြက်ကြောင်မကြံကောင်းကိုတင်းတို့ကြံစီလှုပ်ဆောင်ပါလေမပြတ်မစီစကြင်ရွာကြီးကကြောက်ထီးပမာခိုင်ကန့်စွာဖြင့်တည်နေကဘာအရှိကြအောင်အသေးအချာရှိမည်သာတည်ဒုတိယဖရာရုပ်ပွားပွင့်ရာစကြင်ရွာသည်သူတစ်ပါးလက်ချက်စစ်လက်နက်ဖြင့်ပြေယိုးထုံးစံမရှိယိုးမှန်မှုပြုလုပ်သူသာတံပြန်မလွဲခံရမြဲမင်းတို့ကတော့လှုပ်တိုင်းလွယ
Radio NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာကယင်းနီကယားဘာသာနဲ့ခူးရယ်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
ပေါ်မှာပါစီလောပလီတမှုပဲစီခွန်ရအရှိခဲရေဒီယိုအန်ယူဂျီတနွေကူအရိကြရင်နဟိတ်စုထေလူပဲစီနာကယားလင်ငုံနပါဘာမှခူးရယ်နပဲကလုလရီကြရင်နာမှာလိမ့်မဲ့ဒုထရာထုထရာခခိဆန်နီဒေတပယာတိကေအငိသရီတရမနီလီဟာနီဒီဖုနုတိကေဘလော့ဂျူဖရေချာကုဒူမန်ဝန်ခိုင်တန်ရင်နာရောတထုထရာဟေတာနီဒီစီတီအမ်တမေဖူအရီကြရင်နုဟိဆူတီလူပဲစီပါဘေဖေဗူအာရီလက်တုညေရင်နုစီတီအမ်လက်ပိတ်ထရာဘဲနီဂျီအငိကော်မတီနာရောပတ်ရီမေနီဒီဖုနုအထေကြိုင်တညာနီတီတိကေတမေဖူစီဒီအမ်ဖရကာစီယန်ကြီးတမတေတျာတတရီကိုယင်းတိကေပလော့ဂျ်ဖရေချာခုဒူမန်ဝန်ခိုင်တန်ရင်နာရောအဟိတာကန်နီဒီဖွေနာပရေစီဒီအမ်တိကေတမေဖူစီနာမှာဒက်ကလူခဲတိကေဖူနွေဦးတော်လန်ရဲ့အရှိခဲကိုယင်းနလူဒူအိုပါနီဒီဖုန်အထစပလော့ဆူချေတိုဘေနီတီတိကေဖူစီဖွေနာရောတခြားတပအငင်းတာတိုနီဒီတမေအကလကလူကိုယင်းနအိုပါပဟယာဖူနီဒီဖုန်အထလေမဒူချာထူချာကခေဆာနီဒီတပယာထေကေဆေအငိတရီတရာမနီလေဟာနီဒူဖုနုဖရချာကူဒူယနာရောတထူချာဟိတာကန်နီဒူဖွေနာပရေခွန်ညာရှုခေယနာမှာတခြားတပအပလော့မှုစီယနာရောအစီလေပကလောမနီဒူဟေခုခါလီယင်းလေမဒူချာထူချာကခေဆာနီဒီအငိနာတေမိုဆူတေမေစင်းတရီတရာနီဒူဖွေနာခေအမှုရှိနီဒီစီဒီအမ်ထေကေတေမေဖူစီနာမှာအိုအေနီဒီဟေနာမှာစင်ငေနီဒီနာတရီတေကယာယနာပရေဖေဖော်ဝါရီလအငြိရှိရင်ကရလီကေအပလက်ကိုအရှိခဲတပုတ်တရင်အငြိကောင်းစီ IEC နာရောအနာနီရီနေရှင်နယ်ဝင်းနာတနာအရှိခဲအစီလီမီတရီတရန်နီဒီတမေအကလက်ကလိုစီနုဒီလူထီနီဒီဖွင့်နာခဲကရလီကေအပလက်ကိုအရှိခဲတပုတ်တရင်အငြိကောင်းစီ IEC ကိုရင်နုဖဲလူမြေတပလော့ဂျူနီဒီအငြိခွေရင်နာရောအစုံနီနီဒီရီပလော့ဂျူနီရှင်နာဒါဆေကိုဖုနဟိနမစင်ငီနီဒီအနာနီရီနေရှင်နယ်လူနာကွေနာမှာရီပလော့ချူရင်လော့ပလီအနီနီဒီအစညာဆောလုဖုန်အထအဲ့တကီရလေကနနီဒီနာမှာအိုနီဒီဘေချေကေကူအကောခါလီဖုန်ဟိနမှာစင်ငီနီဒီအလီနီနီဒီရီပလော့ချူကူအီနာမှာချေကေကူအကောရရင်ဆေရှင်နာတဆေကူချေကေကလော့အပလော့မှုစီနာရောအစကနီနီဒီဒေနေရှင်နယ်တူဆေကူဖဲလူမီစီတပလော့ချူနီဒီအငေခွေရင်နာရောအစနီနီဒီရနေရှင်နယ်ဒါဆေကူနာ ဒက်ခိုရရှိနညေဆေကူယင်းနုအနိနီတူဖွေနာရဲဘေရီပလော့ချေယင်းနာမာတိကက်ကူအညမဘူလိမေချူဘဲနီတူဖရလူမီအငင်နာလိမေဒူချာတူချာခါခီဆန်နီတီအငင်မဘူတေမူဆူမဘူခါလိစီယင်းနုအက်ဒီကီအဘေတာနော့နီတူဖုန်ဟေနမာစင်ငီနီတူနေတုတို့အနာနီရီနေရှင်နာလူနာအကူတေမေတထရီစီယင်းနုမေထေတူရီတရန်နီဒီနာအခဲအမေဘေနီကြတူကလျာခိုညေရှင်နာညေကုတီကလိုတကလိမေလာလီပလိုနီတူမိုင်းညေကုမဘောခါလေတတရီယနာမတုကလော့ပလီဆူရှင်နာလူကီနမေထေတရီဒရာဘဲနီကြတူဖုန်ဟေနမာစင်ငီနီဒီနာတရီတကြယင်နာပရေအနာနီရီနေရှင်နာညာနာဖေဝါရီလညာညေယင်နုကီအလီကေအပလေကိုအရှိခဲတပရီနီတီအငေကောင်းစီနာရောအမေပလော့ချီနီကြတဲ့ဖနာချက်ဖူးစီအငေမဖို့ဖုန်အထဖန်မောစီဖနာချက်ဖူးနာပချက်ဖူးအငေဖရာချကူမဖို့ရင်နာရောမိုဆူမိုဆဲအမိုရှင်နီတူဖုန်ဒီလူထီနီကြတဲ့ရင်နာပဲဖန်မောစီဖနာချက်ဖူးနာပချက်ဖူးစီအငေဖရာချကူမဖို့ရင်နာရောဖနာချက်ဖူးစီအငေမဖို့ရင်နာမှာလိမေတူချာတူချာခါခီဆန်နီတူဖက်ဒရယ်ဒီမိုကရေစီတီကေပလော့ချီအငေအလိုဒူနီတူဖုန်အထလေမေချူပဲနီဒီဖရနာချက်ဖူးစီအင်ကြီးတတကောတကယ်ပဲနီဒီအင်ကြီးနာမေဒူတာတူချာနီဒီဟယ်ရီစီအင်ကြီးအပယ်စင်နာဖရနာချက်ဖူးလေဘာပဲနီဒီအင်ကြီးနာဂူလော့တူတကယ်အခွာရာစီရနာမှာတီကက်ရီအင်ကြီးစီတပတ်ရီအင်ကြီးစီဖရလူမြင်အင်ကြီးစီတစစ်တဖဲအင်ကြီးစီတီကက်အင်ကြီးအလိုဒူနီဒီတေမေအကလကလိုယင်းနမေပလော့ချူပဲနီဒီနာဖရနာချက်ဖူးစီအင်ကြီးအလိုနီဒီဖုန်နတထူချာတရီတရန်နီဒီနာမှာအိုဒူကိုညာရှိခဲရင်နာမှာအရဲလူနီတူတပရာတိကိစေအငင်းပေချစ်တလူနီတူတပြတရှိစီနာမှာအိုနီတူဖုန်ထအခုကလျာနီတူလူမီချီလော့ပလီစီတဆော့ဘူးဆော့ပဲတယင်းနီတူလူလော့ပလီစီဖက်ကူဖမော်လော့ပလီစီဖရနာချက်ဖူလော့ပလီစီနာမှာစပါပလော့ချူဖူနီတူလူဖုန်ထဖရနာချက်ဖူအငင်းမဘူးရင်နာမှာကြာလီကေအပလေကိုအရှိခဲတပတ်ဒရီနီတီအငင်းကောင်းစီနာရောအလီမေပလော့ချူနီကြတူဖရနာချက်ဖူအငင်းမဘူးအခုရင်နုမိုဆူမိုဆဲအမိုရှင်နီတူဖုန်နာဖနာချက်ဖူစီနာမလေတီလီထေဘဲနီတီအငဲအခွာရနာတပပူလာအခွာရလလပပါလေနီဘဲနီတီဖက်ဒရယ်ယူနစ်အကလကလိုစီဖက်ဒရယ်တီကက်ပရောဂျက်လေတူထေဘဲနီတီအငဲမေပရောဂျက်သရီဒရန်နီတီနာမအလူနီတူဖုန်အဒီလူထေနီကြတူဖွေဟေနာမဆင်ငယ်နီတီနာသရီဒေကြာယနာပရေကီယာလီကေကေမူတေပေါ်ရှာအငင်းနာဖက်ချက်ကကလားတီကေဖူတေပေါ်ရှာစီအငင်းကီယာလီကေဖူမတူဖက်ချက်ကကလားတီကေဖူစီအငင်းရင်နာမလက်ချက်ကနီတူတကီယာလီကေအငင်းကဲ့ရင်နအဒီထေနီဒီပါဖုန်ထလက်ကထေကနီနီတေအငင်းအထီချင်းနီဒီဖုန်နာပါကီယာလီကေအပလက်ကွာရှေခဲတပတ်ရီနီဒီအငင်းကောင်စီ IEC တီကေကူအငင်းမဖို့လက်ပတ်ရီနီဒီဖရလူမြေအငင်းမဖို့ရင်နာရောအဒီလူထေနီကြတူဖွင့်နာပရေလေကထေကနီနီတေတေကေမကဥပတုဟေနမယာကနီနီတေတေကယာလီကေအိနမအနီတုဘေကက်ယေနမလေပခိုနီတေတဖေဟေနမအနီတုတေတယာခုတေဆေအထွချင်းနီဒီနာအခဲဘေတိလူထေဘေနီတေကက်ဖုန်ဆူဆာကူယေနဒီလူထေနီကြတေယေနာဖေနေတုတုဘေကက်ယေနမအီထော်ညာနီတေဘေကယာလီကေကုဖုန်မတုနာလေထေခါဆန်နီဒီနာအခဲပတိကခေဆာနီတူဖုန်ထအရှိမေနီကြတူဟေနာမအလေးတိထေနီတူကက်ခါလိမတုမအဖွနီတီလာဝကာယုခါလိစီနပေကြဆုစင်ငီနီတူဖုန်အဂျီလူထေနီကြဒီနာပဲအနာရှိတပလျာပချေဖူးစီနာမကက်ယီနာမအလိုတိုဟေနာမစင်ငီနီတူအပေစနာကက်အရိကြယီနာမအိုင်စီနာရောအဒက်ဆုပက်ဖူးနီတူဘာဖုန်ထအိုနီဒီဘေကေမေကူတေကေဖူစီအင်ကြကဲ့ရင်နာမဒီထေဘဲနီတေအင်အချဲရီနီဒီနာမအိုထီဟေနာမစင်ငီနီတူနေတုတိုလိဟကနုမေနီတေတမေတေကေမေကူတဟေယီနာမလိမေနီတေတမေအင်ကဲ့ရင်နဒီထေဘဲနီတေအင်သရီတရမနီနီဒီနာမအိုထီအိုင်စီတေတရာခုတဖရေနာရောအဟိကျန်နီတေဖွေဟေနာမစင်ငီနီဒီနာသရီတေကြယင်နာပရေကုညာဟိစုတေလပစီရေဒီယိုအန်ယူဂျီတနွေကိုရိကြမာထင်းနီရဒီဘေဟောနီတာနီဒီပွားမှုပဲစီလော့ပလီအိုမိုရီယာတူရထက်ဆင်နီလော့ဒီပွန်းလက်တဖရပါနီတေဘွီတဒရေ
ဒီကနေ့ကတော့ဒီညနေပဲရေဒီယိုအန်ယူဂျီရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်3.9 MHz ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကစုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလှူအားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။